ဒေါ်စန်းစုကြည်ဟာဒီကနေ့မနေ့10နာရီလောက်ကတွန်တေးနဲ့ကော်မူလန်းစုံကံဘက်လန်းစုံမှာယူကောက်ပွဲအောင်နိုင်ရေးဟောပြောခဲ့ပါတယ်။အဲ့ဒီဟောပြောပွဲမှာပြိုင်ဘက်ပါတီတခုကပြောနေတဲ့ဂရီပေးခြင်းမပေးခြင်းကိစ္စနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့ပါတယ်။
အခါလုံးကအတိုင်းခါဒီဘက်လုံးကိုပေါ်တော့နဲ့ရှင်ပြိုင်ဘက်လိုပဲဆိုပါတော့ရှင်ပြိုင်ဘက်အဖွဲ့ကပုံကိုတောင်ကပြောတယ်ဂတိမပေးတဲ့ပါတီကိုတဲ့ဘာဖြစ်လို့မဲပေးမှာလဲတဲ့အဲကျွန်တော်ကပြန်ပြီးတော့မေးတင်တယ်ဂတိမတည်တဲ့ပါတီကိုဘာကိစ္စမဲပေးရမှာလဲ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံတိုင်ကြားထားတဲ့အမှုတွေကိစ္စတွေရှိနေပေမဲ့အရေးယူဆောင်ရွက်ပေးတာမရှိသေးတဲ့အကြောင်းကိုလည်းအခုလိုပြောကြားသွားပါတယ
်။ကျမတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရှင်းရှင်းလင်းလင်းကိုချိုးဖောက်ပြီးတော့တိုက်ခိုက်ခဲ့တာလေ။ဥပဒေနဲ့မညီတဲ့စီယုံရေးအမှုတွေလုပ်ခဲ့တာတွေကြောင့်ဆိုကျမတို့တန်ရတာတွေဟာတော်တော်အမှုတွေများပါပြီ။ဒါပေမဲ့လည်းခီးခီးရောက်ရောက်အရေးယူပေးတယ်ဆိုတာအခုတည်းကတော့မရှိသေးပါဘူး
။မနေ့ပိုင်းကံဘက်လန်းစုံဟောပြောပွဲပြီးမှာဒေါ်ဆန်းစုကြည်ဟာသူ့ရဲ့မဲဆန္ဒနယ်မြေတဲကကော်မူးမျိုးနယ်တဲကမော်ရောကြည့်ရွာမှာဆက်လက်ပြီးရွေးကောက်ပွဲအောင်နိုင်ရေးအတွက်ဟောပြောခဲ့ပါတယ်။တက်ရောက်လာတဲ့ပြည်သက်တူကဒေရီယဲမြို့မှာလူငယ်တွေအရက်နဲ့မွေးရစေဝါသုံးဆတာတွေများနေတဲ့အကြောင်းနဲ့အားကစားကွင်းဟာလည်းလွန်ခဲ့တဲ့နာဂစ်မုံတိုင်းတိုက်ခတ်စဉ်ကပျက်စီးသွားတဲ့အကြောင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်သားအနိုင်ရရင်ပြန်ဆောက်ပေးမလားလို့မေးရမှာဒေါ်ဆန်းစုကြည်ကအခုလိုဖြေပါဗျ။အား
ကစားကွင်းကြီးကိုပြန်လုပ်ပြည့်ပြည့်ပေးမလားဆိုတော့ကျမတို့အမှန်ပြောမယ်နော်။ကျမတို့ကဒီတနိုင်ငံမှာပေမျိုးနယ်ကိုမှမျက်နှာလိုက်ပြီးလုံးမှာမဟုတ်ပါဘူးအစိုးရဆိုမျက်နှာမလိုက်ရအောင်အားလုံးကိုဓာတ်ရင်းနေတယ်ကျမတို့မြို့သားဒီမိုကရေစီဖွဲ့ချုပ်ကအပြတ်တတ်နိုင်ပြီးတော့အစိုးရဖက်ဖွဲ့လာလို့ရှိရင်ကျမရဲ့အနေနဲ့ကော်မှုကိုလည်းမျက်နှာမလိုက်ဘူးဒါနဲ့ကော်မှုလွတ်တော်ကိုယ်စားလှယ်အနေနဲ့တော့ကော်မှုအတွက်ကျမတတ်နိုင်သမျှလုံတင်လုံထိုက်တာကိုလုံပေးပါမယ်အဲ့တော့ဒေးဒေးကလွတ်တော်ကိုယ်စားလှယ်တွေကလည်းအရွေးအချယ်ခံပြရတဲ့ပြီးတဲ့အခါမှာဒေဒီရဲ့အတွက်အတနိုင်ဆုံးသူတို့လုတ်ပေးရမယ်။ကျမတို့အမျှတဆုံးဖြစ်အောင်လုတ်ပါမယ်။အာဒီဘောလုံးသမားလေးတွေပေါ့နော်အရက်မတော့ဖို့မူးရစေဝါမသုံးဆောင်ဖို့ဘောလုံးသမားလေးတွေမဟုတ်ပါဘူး။ကျမတို့လူငယ်တွေအားလုံးဒီကိစ္စနဲ့ပတ်သက်လို့အများကြီးသတိထားဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့ကိုယ့်ရဲ့ဘဝဒီဘဝလုံးကိုပျက်စီးသွားနိုင်တယ်။အဲ့ဒါလူငယ်တွေတည်တည်ချာချာနှလုံးသွင်းမှာဒီအရက်တော့သာစေဝါဒီလိုမူးရစေဝါသုံးဆောင်တာတစ်ခဏပဲကိုယ်စိတ်သက်သာရမယ်တခဏပဲသာရမယ်ဒါပေမဲ့ဒီဘဝအလုံးပြတ်သွားနိုင်တယ်ဆိုတာကိုတည်တည်ကြာကြာနှလုံးသွင်းပါလို့ကျမအကြည့်ပြောစားတယ်ဂရိပေးနေပ
ါဒါအပြင်နောက်ထပ်တက်ရောက်လာသူတူကဝန်ထမ်းတွေပါတီနိုင်ငံရေးနဲ့ညှိစွန်းနိုင်မလားဆိုပြီးရွေးကောက်ပွဲကာလအတွင်းဝန်ထမ်းတွေအခက်တွေ့နေတဲ့အကြောင်းကိုမေးမြန်းရမှာတော့အခုလိုဖြေကြပါတယ်
ဝန်ထမ်းတယောက်ကဝန်ထမ်းဌာနဝန်ထမ်းရုံးထဲမှာထပြီးတော့ NLD နိုင်စီရမယ်လို့អော်လို့ရှိရင်တော့ဒါစီမင်းစီကောင်ကိုသူ့ကိုချုပ်ဖောက်ရောက်ထားပေါ့သူ့ရဲ့အလုပ်ခွင်မှာတော့သူဒီလိုသွားမလုပ်ရဘူးပေါ့အလုပ်ခွင်မှာသွားပြီးတော့ NLD ဝစ်စုံကြီးဝစ်သွားပြီးတော့ NLD ကိုမဲပေးစုစသဖြင့်អော်လို့ရှိရင်တော့ဒါစီမင်းစီကောင်ချုပ်ဖောက်ရောက်ထားမှာပါတယ်ဒါပေမဲ့သူ့ရဲ့အိမ်မှာသူအော်ရတယ်လားအော်ဘေးကလူတွေကနားမကြီးဘူးဆိုလို့ရှိရင်သူអော်လို့ရတာပဲဘေးကလူတွေကနားကြီးလို့သူတို့အနောက်ရှက်ဖြစ်ပါတယ်လို့တန်လို့ရှိရင်တော့တမျိုးပေါ့ဒါကျမတို့အခုဆိုလို့ရှိရင်အာချုံမြို့နယ်တွေမှာဝန်ထမ်းအိမ်ယာတွေမှာကျမတို့ရဲ့ကိုယ်စားလှယ်လောင်းတွေသွားပြီးတော့စီအောင်နာကိုပိတ်ပင်နေတာတွေတားဆီးနေတာချိတ်ချောက်နေတာတွေရှိပါတယ်ဒါတွေဟာလုံးဝဥပဒေနဲ့မကိုက်ညစ်ပါဘူးသူတို့ကိုယ့်အိမ်လာလို့ကိုကနေပြတော့ကိုကဝန်ထမ်းပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ် NLD သဘောကျလို့ကြိုးစားပါတယ်အခါမှာလက်ခုံတီးပါတယ် NLD နိုင်ပါစေလို့ဆုတောင်းပါတယ်ဆိုတာအားလုံးနိုင်ငံသားများရဲ့လုံပိုင်ခွင့်ဖြစ်တာကြောင့်မလို့ဝန်ထမ်းများအနေနဲ့မကြောက်ပါနဲ့။ဒါပေမဲ့ဒီလိုချင်းချောက်နေရတဲ့ချင်းချောက်ခံနေရတဲ့ဘဝလွတ်ချင်လို့ရှိရင်တော့ရွေးကောက်ပွဲမှာ NLD ကိုပဲမေးပေးပါလို့ကျွန်မတို့ဆောင်းဆိုတယ်။ဘဝရဲ့ဆက်ပြီးချင်းချောက်ခံနေရမှာ
။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD သားအနိုင်ရခဲ့ရင်ဘိုးကျော်ဆန်းရဲ့ပုံနဲ့ငွေဆက်ကူတွေကိုပြန်လည်အသုံးပြုဖို့ရှိမရှိမေးမြန်းရမှာ။ဒေါ်ဆန်းစုကြည်ကဘိုးကျော်ဟာသူ့ဖခင်ဖြစ်နေတဲ့အတွက်အဲ့ဒီကိစ္စအပေါ်မချက်ပြုတ်မပြောလို့တဲ့အကြောင်းအခုလိုဖြေကြပါတယ
်ကျမနိုင်လို့လဲကျမဖေပုံကိုဆိုဒီငွေဆိုင်ကိုမှတင်မယ်လို့ကျမဘယ်တော့မှပြောမှာမဟုတ်ပါဘူးဒီလိုကိစ္စမျိုးဟာပြည်သူလူထုဆန္ဒနဲ့ပဲကန့်ရည်စွာဖြစ်ရမယ်မှန်ပြောလို့ရှိရင်ဖေဖေမို့လို့ကိုကျမဒီဟာမျိုးလုတ်ဖို့ဟာကိုအင်မတန်မှစိတ်လုံမှာမဟုတ်ပါဘူးကိုဖေမို့လို့ကိုလုတ်ပြဲဆိုတော့မသိတော့ပါဘူးဒါကြောင့်ဒီမိကိုနဲ့ပတ်သက်လို့ဒါကျမဆုံးဖြတ်ခိုင်ပိုင်ခွင့်ရှိတဲ့အိဆာမဟုတ်လို့ကျမမဖြေနိုင်ပါဘူးလို့ပဲပြောပြတယ
်ဒေါ်ဆန်းစုကြည်ဟာကော်မှုမျိုးနဲ့အဖျောက်ကြီးရွာမှာဒီကနေ့ညနေကဆက်လက်ဟောပြောခဲ့ပါတယ်။မော်ရောကြီးရွာကဟောပြောပွဲကိုပရိသတ်900နီးပါးလောက်တက်ရောက်ခဲ့ကြပြီးကရင်တိုင်းရင်းသားတွေလည်းအများစုတက်ရောက်တာတွေ့ခဲ့ရပါတယ်ခင်ဗျာ။